Ukraine နိုင်ငံသားတင်းနဲ့အနေနဲ့အခြားလေယာဉ်ထက်ကုန်တွေပင်လယ်ထဲကနေတဆင့်ကမ္ဘာကိုတင်ပို့နိုင်မှုအစီအစဉ်မှာရုရှားဆက်လက်ပူးပေါင်းပါဝင်မှုအတွက်ကုလသမဂ္ဂနဲ့ရုရှားတောက်ကြနေမှာစတင်ဆွေးနွေးပါတယ်။ကုလသမဂ္ဂကုတန်ရောင်းဝယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဌာန UNCTAD ရဲ့အကြီးအကဲ Rebecca Greenspan နဲ့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီး Sergey Russian တို့ဆွေးနွေးကြတာဖြစ်ပါတယ်။မကြာသေးမီကမှယူကရိန်းကလှုပ်ဆောင်ခဲ့တာတွေကိုဒီဆွေးနွေးပွဲမှာလစ်လျူရှုထားလို့မရဘူးလို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကအစည်းအဝေးမစတင်ပြီးမှပြောဆိုခဲ့ပါတယ်။ရည်ညွှန်းပြောဆိုတဲ့အဖြစ်အပျက်တွေထဲမှာကာကာကာဆဲကိစ္စရုရှားရဲ့တိုလီဂရီအော်ဒီဆာအမိုနီယာပိုက်လိုင်းကိစ္စအစတာတွေပါဝင်ပါတယ်။ကမ္ဘာပေါ်ကအရှိလျားဆုံးအမိုနီယာပိုက်လိုင်းဖြစ်စည်းခံရတဲ့ကိစ္စမှာယူကရိန်းကလျှို့ဝှက်ကူညီပံ့ပိုးနေတဲ့အဖွဲ့တွေနောက်ကွယ်ကပါဝင်တယ်လို့ရုရှားကဒီရက်သက်တပတ်အစောပိုင်းမှာဆွဆွဲပြောဆိုခဲ့ပါတယ်။ပင်လယ်နဲ့ကိုဖြတ်ပြီးကောက်ပဲသီးနှံနေတင်ပို့ခွင့်ကိုတစ်ချိန်ကိုရက်ပေါင်း120သဘောတူခွင့်ပြုထားပြီးဒီသဘောတူညီချက်ကိုအချိန်ချင်းထပ်တိုးခဲ့တာဖြစ်ပါတယ်။